မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအကျပ်အတည်းပေါ်ကုလသမဂ္ဂလူကြွေးကောင်စီရဲ့တုံ့ပြန်ကင်တွယ်မှုနဲ့ပတ်သက်လို့စိတ်ပြက်မိကြောင်းမလေးရှားဝန်ကြီးချုပ်အစ္စမေဆာဗရီယာကုပ်ကပြီးခဲ့တဲ့တောက်ချာနေ့ကထုတ်ဖော်ပြောကြားခဲ့ပါတယ်။ကုလသမဂ္ဂလူကြွေးကောင်စီအနေနဲ့မြန်မာနိုင်ငံရေးအပေါ်အလေးထားလှုံ့ဆော်မှုနည်းနည်းလေးမှမရှိခဲ့ကြောင်းနဲ့တုံ့ပြန်ဖြေရှင်းမှုတွေကလည်းတော်တော်ကိုဝမ်းနည်းစရာဖြစ်ကြောင်းအစ္စမေလ်က89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းထဲမှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂလူကြွေးကောင်စီအနေနဲ့ဒီကိစ္စလက်ရှောင်နေပြီးအာဆီယံကိုလွှဲပြောင်းပေးနေတယ်လို့တောင်တချို့ကမြင်နေကြတယ်လို့လည်းသူကပြောပါတယ်။ဒါ့အပြင်ရိုဟင်ဂျာအပါအဝင်ဒုက္ခသည်တန်ပေါင်းများစွာရဲ့အခြေအနေတွေဟာပိုပြီးဆိုးဝါးလာခဲ့တယ်လို့လည်းသူကပြောပါတယ်။မိမိတို့မလေးရှားနိုင်ငံမှာဆိုရင်ရိုဟင်ဂျာဒုက္ခသည်နှစ်သန်းဒီကမှာခင်ဗျာ2-3ပါးလောက်ရောက်ရှိလက်ခံထားတယ်လို့လည်းသူကပြောဆိုသွားပါတယ်ခင်ဗျာ